မင်္ဂလာညနေခင်းပါသတို့ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်အောက်တိုဘာလ14ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ဆီးရီးယားမြောက်ပိုင်းကိုဝင်တိုက်နေတဲ့တူရကီတပ်တွေကိုခုခံတိုက်ခိုက်ဖို့အတွက်ဆီးရီးယားတပ်တွေနယ်စပ်မြို့တစ်ခုကိုဒီကနေ့ရောက်ရှိလာပါတယ်။စပိန်နိုင်ငံမှာကက်တလိုနီးယားဒေသကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုထူထောင်ဖို့ကြိုးစားခဲ့တဲ့ခွဲထွက်ရေးခေါင်းဆောင်၉ယောက်ကိုစပိန်တရားရုံးချုပ်ကနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမှာကတော့ပြီးခဲ့တဲ့တောက်ကြနေတုန်းကမြောက်ဦးမြို့နယ်ထဲမှာရခိုင်တိုင်းရင်းသားနဲ့နှက်ကိုင်အဖွဲ့ကဖမ်းသွားတဲ့အရက်သား30ကျော်ကိုစီစစ်နေတယ်လို့အေးအေးတာဝန်ရှိသူတွေကပြောပါဗျာ။အဲ
့ဒီဖမ်းဆီးထားတဲ့သူတွေကိုသူတို့ပြောသလိုမျိုးမိသားတကယ်ဆေးရလားဆိုတဲ့ဥစ္စာတကောတော့ကျွန်တော်တို့ဆက်ပြီးတော့စီစစ်နေတော့မှရှိသေးတယ်ဗျ။အ
ေးအေးပြောခွင့်ရပြောသွားတာပါရှင်။တမတော်ဘက်ကတော့အဖမ်းခံရသူတွေလွတ်မြောက်ရေးနည်းမြေရှင်းလင်းနေပါတယ်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒီသတင်းနဲ့အတူဒီသတင်းကြိုလာပြေးနေမှာကျက်ပြံမကြစီကားနေတဲ့ဖျားစီဒီနဲ့သတင်းကြိုမီးထုံးပွဲတော်အကြောင်းသတင်းပေးပို့ချက်နဲ့အတူလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ပါတီတီထောင်ခြင်း32နှစ်ပြည့်အခမ်းအနားအကြောင်းသတင်းတွေကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့ဂျပန်နိုင်ငံမှာလူပေါင်း30ကျော်သေဆုံးခဲ့ရတဲ့အင်အားပြင်းတိုင်ဖုန်းဒဏ်ခံခဲ့ရပြီးတဲ့နောက်မနေ့ကနေစပြီးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ကိုင်နေတယ်ဆိုတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါရဲ။အခုရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုအောင်အောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကိုဝင်တိုက်နေတဲ့တူရကီတပ်တွေကိုခုခံတိုက်ခိုက်ဖို့အတွက်ဆီးရီးယားနိုင်ငံတွေကကတ်လူမျိုးတွေနဲ့တတိဘောတူညီမှုရရှိခဲ့ပြီးနောက်တည့်မှာပဲဆီးရီးယားတပ်တွေတူရကီနဲ့နယ်စပ်မြို့တစ်ခုကိုဒီကနေ့ရောက်ရှိလာပါတယ်။နယ်စပ်နဲ့ကီလိုမီတာ20လောက်သာဝေးတဲ့တယ်လ်တာမာမြို့ကိုဆီးရီးယားအစိုးရတပ်တွေရောက်သွားပြီလို့အစိုးရပိုင် SAN သတင်းဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။တူရကီရဲ့ရန်လိုမှုကိုရင်ဆိုင်ဖို့ရောက်သွားတဲ့တပ်တွေကိုဒေသခံကတ်လူမျိုးတွေကကြိုးဆိုတယ်လို့လည်းသတင်းကပြောပါရယ်ကတ်တွေဘက်ကတူရကီကိုတိုက်ခိုက်ပေးဖို့ကတ်လူမျိုးတွေဆီးရီးယားတွေနဲ့ဆီးရီးယားရဲ့အဓိကမဟာမိတ်ရုရှားတို့ကြားမှာထူးထူးခြားခြားသဘောတူညီမှုရရှိခဲ့တာဖြစ်ပါရယ်ဆီးရီးယားမြောက်ပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အားလုံးနီးပါးကိုအမေရိကန်ကရုတ်သိမ်းခဲ့ပြီးတဲ့နောက်တူရကီတပ်တွေဘက်ကဝေရောက်တိုက်ခိုက်နေတာကြောင့်၄ရက်အကြာမှာပဲအခုလိုသဘောတူညီမှုရယူခဲ့ကြတာပါတူရကီဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်တူရကီနဲ့ထိစပ်နေတဲ့ဆီးရီးယားနယ်စပ်တစ်လျှောက်ဆီးရီးယားတပ်တွေချထားဖို့အတွက်ဆီးရီးယားနယ်စပ်နဲ့အချုပ်ချာအာဏာကိုကာကွယ်ဖို့တာဝန်ရှိတဲ့ဆီးရီးယားအစိုးရနဲ့သဘောတူခဲ့တယ်လို့ကတ်တွေဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဒေသကနေ IS ဆွေကြွေးကြတွေကိုအမေရိကန်တပ်တွေနဲ့အတူအဓိကတိုက်ထုတ်ပေးခဲ့တဲ့ SDF ကတပ်ဖွဲ့တွေကအမေရိကန်တပ်တွေဘက်ကသူတို့ကိုလုံးဝပစ်ပယ်သွားသလိုအာရဗ်ကဘာယာကရောကုလသမဂ္ဂလုံခြုံရေးကောင်စီကပါလှစ်လျူရှူထားတယ်လို့ပြောကြားခဲ့ပါတယ်။ဆီးရီးယားမြောက်ပိုင်းမှာနောက်ဆုံးကျန်တဲ့အမေရိကန်တပ်ဖွဲ့ဝင်တစ်ထောင်ကိုရည်ရွယ်ချက်ရှိရှိနဲ့ရုပ်သိမ်းသွားမယ်လို့ကာကွယ်ရေးဝန်ကြီး Mark Esper ကတနင်္ဂနွေနေ့တုန်းကမေးမြန်းခန်းတစ်ခုမှာပြောကြားသွားပါတယ်။
မြောက်ကိုရီးယားအနေနဲ့လိုက်လျောအရှုံးမပေးခင်မှာအမေရိကန်အနေနဲ့မြောက်ကိုရီးယားရဲ့လိုလားချက်အလုံးကိုဆောင်ရွက်ပေးဖို့သူတို့ကတောင်းဆိုကြောင်းတောင်ကိုရီးယားဆိုင်ရာအမေရိကန်သံမတ်ဟယ်ရီ ဟဲရစ်ကပြောလိုက်ပါတယ်ဒီကနေ့ထုတ်ဝေတဲ့ Dong A Ilbo တောင်ကိုရီးယားသတင်းစာတွေ့ဆုံမိမြန်ကမှာသံမတ်ကအခုလိုပြောကြားထားတာပါဒါဟာဆိုရင်လွန်ခဲ့တဲ့သတင်းပတ်နှောင်းပိုင်းမှာကျင်းပခဲ့တဲ့မြောက်ကိုရီးယားအမေရိကန်စစ်မြင့်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကနေမြောက်ကိုရီးယားဘက်ကထွက်ခွာသွားပြီးတဲ့နောက်ပိုင်းအမေရိကန်ဘက်ကပထမဆုံးထုတ်ပြန်ပြောဆိုတာပါဒီဆွေးနွေးပွဲမအောင်မမြင်ဖြစ်တာဟာအမေရိကန်ကြောင့်လို့လဲမြောက်ကိုရီးယားကအပြစ်တင်ထားပါတယ်ဆွီဒင်နိုင်ငံစတော့ခ ோம் မြို့မှာကျင်းပတဲ့ဒီဆွေးနွေးပွဲမှာသူမပါပေမဲ့လို့အခုလိုရှေ့မတွန်းနိုင်အခြေအနေဖြစ်တာဟာအမေရိကန်ကြောင့်မဟုတ်ပဲမြောက်ကိုရီးယားကြောင့်လို့ Harris ကဆိုပါတယ်အမေရိကန်နိုင်ငံကြီးဌာနကတော့ဆွေးနွေးပွဲအလားအလာကောင်းမွန်ကြောင်းအခိုင်အမာပြောကြားထားသလိုအမေရိကန်ကိုယ်စားလှယ်တွေအနေနဲ့တွေ့ဆုံဆွေးနွေးပွဲကိုလာတဲ့အခါမှာပြဿနာပြေလည်နိုင်အောင်နီးလန်းသစ်တွေစောင့်ကြည့်မလာခဲ့ဘူးဆိုတဲ့မြောက်ကိုရီးယားဆွဆွဲချက်ကိုလည်းတုံ့ပြန်ခြင်းဆိုထားပါတယ်မြောက်ကိုရီးယားကတော့တာဝေးပစ်မစ္စိုင်းတုံးနဲ့နျူကလ িয়ার စမ်းသပ်မှုတွေပြန်လုပ်မယ်ဆိုပြီးတော့ချင်းကြောက်ထားသလိုနှစ်ဖက်ပြေလည်အောင်ဆွေးနွေးဖို့ရည်သမတ်ထားတဲ့နှစ်ကုံပိုင်းနီးကပ်နေပြီဖြစ်တာကြောင့်အမေရိကန်အနေနဲ့ပိုးပြီးတော့ပြော့ပြော့ပြောင်းပြောင်းနဲ့အပြူသဘောချင်းကပ်ဆွေးနွေးဖို့ထပ်လောင်းတိုက်တွန်းထားပါတယ်
စပိန်နိုင်ငံမှာကက်တလိုနီးယားဒေသကို2019ခုနှစ်တုန်းကလွတ်လပ်ရေးကြေညာပြီးတော့တခြားလွတ်လပ်တဲ့နိုင်ငံတစ်ခုထူထောင်ဖို့ကြိုးစားခဲ့တဲ့ခွဲထွက်ရေးခေါင်းဆောင်၉ယောက်ကိုစပိန်တရားရုံးချုပ်က၉နှစ်ကနေ13နှစ်ကြားထောင်ဒဏ်တွေချမှတ်ခဲ့ပါတယ်သူတို့အလုံးပေါ်တရားစွဲထားတဲ့အထဲမှာအပြင်းထန်ဆုံးဖြစ်တဲ့ပုံကံမှုပုံမှတ်တွေကိုတော့တရားသေးလွှတ်ပေးလိုက်ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားဒေသရဲ့ဒုသမ္မတဟောင်း Origel Jangares ကိုနိုင်ငံတော်အကြီးအကျယ်ပြည့်အောင်လုပ်မှုပြည်သူ့ဘဏ္ဍာအလွဲသုံးစားလုံမှုတို့နဲ့ထောက်နှံအများဆုံး73နှစ်ချခဲ့ပါတယ်။နောက်ကျန်တဲ့73ယောက်ဒီခါမှာနောက်ကျန်တဲ့3ယောက်ကိုတော့အာဏာဖီဆန်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပေမဲ့ထောက်နှံတော့အပြစ်မပေးခဲ့ပါဘူး။ဒီကနေ့တရားရုံးဆုံးဖြတ်ချက်ဟာအင်မတန်ကောက်ကျက်တဲ့လုပ်ရဖြစ်တယ်လို့ကက်တလိုးနီးယားဒေသသမ္မတဟောင်းချားလ်စ်ပူဂျီဒမွန်ကတုံ့ပြန်ပါတယ်။ဒီဒေသကနောက်မျိုးဆက်တွေအတွက်ဒီမိုကရေစီအတွက်ဘယ်ရောကမှနဲ့မတူအောင်တုံ့ပြန်ကြဖို့လဲသူက Twitter ပေါ်မှာရေးသားပါတယ်။2019အောက်တိုဘာ1ရက်နေ့တုန်းကကက်တလိုးနီးယားဒေသမှာတရားလွတ်လပ်တဲ့နိုင်ငံတီထောင်တဲ့မတဲ့လူမှုဆန္ဒခန့်ယူပွဲလုပ်ခဲ့တာမှာမဲပေးသူ90လောက်ကထောက်ခံခဲ့ပါတယ်။အောက်တိုဘာ29ရက်မှာကက်တလန်ပါလီမန်ကလွတ်လပ်ရေးကြေညာခဲ့တာကြောင့်စပိန်အစိုးရကကက်တလိုးနီးယားကိုပေးထားတဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုပြန်ရုပ်သိမ်းပြီးဓာတ်ရိုက်အုပ်ချုပ်ခဲ့ပါတယ်။လွှတ်တော်ကိုလည်းဖျက်သိမ်းခဲ့ပါတယ်။အဲဒီအချိန်မှာသမ္မတချားလ်စ်ပူဂျီဒမော့အပါအဝင်ခေါင်းဆောင်တချို့တိမ်းရှောင်ခဲ့ပြီးတချို့လည်းအဖမ်းခံရပါတယ်။2019ဒီဇင်ဘာမှာရွေးကောက်ပွဲပြန်ပြီးကျင်းပမှာမှာတော့အမျိုးသားရေးဝါဒီတွေကပဲအနိုင်ရခဲ့ပါတယ်။အစိုးရသည်ဖွဲ့စည်းခဲ့ပြီးတဲ့နောက်ခုနလနီးပါမက်ဒရစ်ကနေစပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအဆုံးသတ်သွားပြီးကက်တလိုးနီးယားဒေသကိုယ်ပိုင်အုပ်ချုပ်ရေးကိုပြန်လည်ရယူခဲ့ပါတယ်
။အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားဖြစ်သူဟန်တာဘိုင်ဒန်ကယူကရိန်းနဲ့တရုတ်နိုင်ငံကသူနဲ့ပတ်သက်တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့မတမာမှုတွေဘာမှမရှိကြောင်းခုခံပြောကြားပါရတယ်။ဟန်တာနဲ့ပတ်သက်ပြီးတော့နိုင်ငံစလုံးကစုံစမ်းစစ်ဆေးပေးဖို့သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုခဲ့ပြီးတဲ့နောက်မှာတော့သူကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ကောက်ရပြောကြားလိုက်တာပါ။ယူကရိန်းနိုင်ငံကပါရစ်မှာဆိုင်းကုမ္ပဏီမှာပုတ်ဖွဲ့ဝင်အဖြစ်၅နှစ်တာဆောင်ရွက်ခဲ့ချိန်မှာမတမာမှုတွေရှိခဲ့တယ်လို့သမ္မတထရမ့်ကဆွဆဲထားပေမဲ့ပြည်တွင်းပြည်ပဥပဒေထိန်းသိမ်းရေးဌာနတွေကတော့ဟန်တာဘိုင်ဒန်အနေနဲ့ဘာမှမလုပ်ခဲ့တာမရှိဘူးလို့ပြောဆိုထားတာပါ။ပါရစ်မှာပုတ်ဖွဲ့ဝင်အဖြစ်ကနေပြီးခဲ့တဲ့ဧပြီလကဟန်တာဘိုင်ဒန်နှုတ်ထွက်ခဲ့ပြီးဖြစ်ကြောင်းဒါ့အပြင်အကြောင်းပြချက်တစ်စုံတစ်ရာရှင်းပြမထားဘဲအော်တိုဘာလကုန်မှာတရုတ်ရဲ့ BHR Equity InvestmentFund Management Company အုပ်ချုပ်ရေးအဖွဲ့ကနေနှုတ်ထွက်မဲ့အကြောင်းလဲကြေညာချက်မှာပါရှိပါရယ် Ukraine Burisma Company အုပ်ချုပ်ရေးအဖွဲ့ဝင်ဖြစ်တလကိုဒေါ်လာ5000လာစာရရှိတယ်လို့တရားဝင်ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့လို့သူ့ရဲ့ကြေညာချက်ထဲမှာတော့လာစာနဲ့ပတ်သက်ပြီးတော့တစုံတရာရှင်းပြထားတာမရှိပါဘူးတရုတ်ရင်းနှီးမြှုပ်နှံမှုကုမ္ပဏီနဲ့ပါဝင်ပတ်သက်မှုမှာလဲသူဟာငွေကြေးလက်ကရယူပြီးတော့လုတ်ကင်တာမရှိသလိုဒီလွန်ခဲ့တဲ့နှစ်နှစ်တုန်းကတည်းကအစုရှယ်ယာ10ရာခိုင်နှုန်းဖြစ်တဲ့ဒေါ်လာ4,200ကိုရင်းနှီးမြှုပ်နှံခဲ့ပြီးတော့အဲဒီကနေအကျိုးမြတ်ရထားတာမရှိသေးဘူးလို့လဲဟန်တာဘိုက်တန်ရဲ့ရှေ့နေဂျော့ချ်မက်ဇရီကပြောပါတယ်လာမယ့်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းဖြစ်နိုင်ခြေရှိတဲ့ဂျိုးဘိုက်တန်ရဲ့သားဖြစ်သူဟန်တာဘိုက်တန်နဲ့ပတ်သက်ပြီးတော့မတမာမှုတွေကိုစုံစမ်းဖော်ထုတ်ဖို့သမ္မတထရမ့်ကနိုင်ငံရခြားတိုင်းပြည်တွေကိုအခုလိုတိုက်တွန်းခဲ့မှုတွေကြောင့်သူ့ကိုတရားစွဲဆိုနိုင်ဖို့ဒီမိုကရက်တွေကကြိုးပမ်းနေကြပါတယ်
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကမ္ဘာဆင်းရဲမွဲတင်မှုတိုက်ဖျက်ရေးမှာကူညီခဲ့တဲ့စီးပွားရေးပညာရှင်3ယောက်ကို2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။အိန္ဒိယနယ်ဘွားအမေရိကန်အဘီဂျစ်ဘနာဂျီ၊ပြင်သစ်နယ်ဘွားအမေရိကန်အက်စတာဒူဖလိုနဲ့အမေရိကန်လူမျိုးမိုက်ကယ်ခရီမာတို့ကိုစီးပွားရေးဆိုင်ရာနိုဘယ်ဆုပေးလိုက်တယ်လို့သိပ္ပံဆိုင်ရာ Royal Swedish Academy ကဒီကနေ့ကြေညာပါတယ်။စီးပွားရေးနိုဘယ်ဆုကိုရသူတွေထဲမှာအက်စတာဒူဖလိုဟာဒုတိယမြောက်အမျိုးသမီးဖြစ်ပါတယ်။စီးပွားရေးပညာရှင်တွေဟာဆင်းရဲမွဲတေမှုတိုက်ဖျက်ရေးကိုအထူးရောက်ဆုံးနီလန်သစ်တွေနဲ့ချင်းကပ်ကင်တွေခဲ့တဲ့လို့စုရွေးချယ်သူတွေကပြောပါတယ်။ကလေးငယ်တွေရဲ့ကျန်းမာရေးပညာရေးကိုတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတဲ့လွယ်ကူတဲ့မေးခွန်းမျိုးနဲ့စပြီးတော့ဆင်းရဲမွဲတေမှုပြဿနာကိုဖြေရှင်းဖို့သူတို့ကကြိုးစားခဲ့ကြတယ်လို့ပြောပါတယ်။သူတို့ရဲ့ဆောင်ရွက်ချက်ကြောင့်အိန္ဒိယနိုင်ငံကကလေးငယ်5000ကျော်ကိုကျောင်းတွေမှာစာနောက်မကျအောင်လက်တွဲခေါ်ခဲ့တဲ့အစီအစဉ်တွေကိုထိထိရောက်ရောက်လုပ်ပေးနိုင်ခဲ့တယ်လို့နိုင်ငံတော်တော်များများမှကျန်းမာရေးဆိုင်ရာကာကွယ်စောင့်ရှောက်မှုအတွက်ငွေကြေးအမြောက်အများသုံးပြီးပံ့ပိုးကူညီမှုတွေလှုပ်လာစေတယ်လို့စုကြည်ညာစင်မှပြောကြားသွားပါတယ်။နိုဘယ်ဆုရတဲ့စီးပွားရေးပညာရှင်3ယောက်အနေနဲ့ဒေါ်လာ6သိန်းကျော်နဲ့ညီများတဲ့စုကြေးကိုခွဲဝေရရှိကြမှာဖြစ်ပါတယ်ရှင်။
အာဆီယံရှိတောင်အရှာသင်းဝင်ဖြစ်တဲ့ဗီယက်နမ်နိုင်ငံဟာဒေတာရင်းမှာအရှိန်အဟုန်နဲ့ဖွံ့ဖြိုးတိုးတက်လာတယ်လို့ Standard charter ban ga thauk pyan ne anyun kain sin ma phop pyat tha wa de nangan ni ini ne anaget ma si bwa ye ya blaw thi tu de aw saung yan nai mle so ra po che kan twet che pi lo gaba kung ngai khan kan na ma taw pa la me che pwin mya so pi standard charter ban ga thauk pyan na ba gaba twa ga ala la shi de nangan ni de ma bn ha a sin 6 niya che khe pi lo data rin ma ro indonesia thai nangan ni ko jaw pi a sin 1 che khe de lo le so wa de တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ဖြစ်ပွားနေတဲ့အချိန်မှာပဲလမ်းမဆက်သွေးရေးနိုင်ငံတကာနဲ့ကုန်သွယ်ရမှာလိုအပ်တဲ့ဝန်ဆောင်မှုတွေပါဝင်တဲ့အခြေခံအဆောက်အုံတိုးတက်ကောင်းမွန်မှုကမ္ဘာဒေသတည်တည်ကနိုင်ငံတွေနဲ့ကုန်သွယ်နိုင်ခဲ့တဲ့အပြင်နိုင်ငံရေးအရာတည်ငြိမ်မှုရှိတာကြောင့်လဲဒေသတွင်းအခုလိုဘူဆွဲခဲ့တာလို့ဒီစည်းရင်းထုတ်ပြန်တဲ့ Standard Chartered Bank ကဆိုပါတယ်1959ခုနှစ်ကစင်ကာပူမှာစတင်အုပ်ချုပ်ခဲ့တဲ့လူလူလှရှာမှုပါတီပြီးရင်1985ခုနှစ်ကနေဗီယက်နမ်မှာစတင်အုပ်ချုပ်ခဲ့တဲ့ကွန်မြူနစ်ပါတီရဲ့တက်တန်းဟာအရှိတောင်အာရှမှာတက်တန်းအကြဆုံးအုပ်ချုပ်ထားနိုင်တဲ့ပါတီလည်းဖြစ်ပါတယ်
ဂျပန်နိုင်ငံမှာနှစ်ပေါင်း60ကျော်အတွင်းအပြင်းထန်ဆုံးတိုက်ခိုက်ခဲ့တဲ့ Hagibis မုန်တိုင်းကြောင့်အတင်ပြုတ်နိုင်တဲ့သေဆုံးသူ10ယောက်ရှိပြီလို့ဂျပန်အစိုးရကပြောကြားပါတယ်မုန်တိုင်းကြောင့်သေဆုံးတယ်ဆိုတာလောလောဆယ်10ယောက်အတီးပြုတ်နိုင်ပြီးတော့နောက်ထပ်19ယောက်သေဆုံးမှုကမုန်တိုင်းနဲ့ဆိုင်သလားဆိုတာစုံစမ်းနေတယ်လို့ဂျပန်အစိုးရပြောခွင့်ရသူယိုရှိဟီဒါဆူဂါကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ထိခိုက်ဒဏ်ရာရထားသူကတော့190လောက်ရှိတယ်လို့ပြောပါတယ်မြေပြိုတဲ့နေရာတွေမြေရေရှမ်းတဲ့ဒေသတွေဘက်မှာကယ်ဆယ်ရေးလုပ်ငန်းတွေဆက်နေကြတယ်ဆက်လုပ်နေကြတယ်လို့လည်းပြောခွင့်ရဆူဂါကပြောကြားသွားပါတယ်အတီးမပြုတ်နိုင်သေးတဲ့ဂျပန်ကလာတဲ့သတင်းတွေမှာတော့သေဆုံးသူဟာ50လောက်ရှိပါတယ်ရှင်
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုအောင်အောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်ပြီးခဲ့တဲ့သတင်းပတ်တော့ကြာနေတုန်းကမြောက်ဦးမြို့နယ်အတွင်းမှာရခိုင် AA လက်နက်ကင်တပ်ဘက်ကနေပြီးတော့ဖမ်းထားတဲ့အရက်သား30ကျော်ကိုစီစစ်နေတယ်လို့ AA တာဝန်ရှိသူတွေကပြောပါတယ်ဖမ်းဆီးခံရတဲ့အထက်မှာပါတဲ့မိသက်တပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်ရဲ့အဓိကကြတဲ့အရန်အင်အားအဖြစ် AA အဖွဲ့ကသဘောထားတယ်လို့ပြောပါတယ်မြန်မာစစ်တပ်ဘက်ကလည်းအဖမ်းခံရသူတွေလွတ်မြောက်ရေးအတွက်အနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်နေပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်မြောက်ဦးစစ်တွေကလန်းကံကြီးကွေးမှတ်တိုင်မှတ်129နီးမှာဆွေပြည်တိတ်ခရီးသည်တင်ရင်နဲ့လိုက်ပါလာတဲ့မိတ္တတပ်ဖွဲ့ဝင်19ဦးနဲ့ခရီးသည်10ဦးတို့ကိုအေးရခိုင်လက်နက်ကိုင်ဖွဲ့ကနေပြီးခဲ့တဲ့တောက်ကြနေ့ကဖမ်းဆီးခေါ်ဆောင်သွားခဲ့တာပါလက်ရှိဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုစီစစ်နေစေလို့အေးအေးပြောခွင့်ရခိုင်တုခါကအခုလိုပြောပါတယ်
။အဲ့ဒီဖမ်းဆီးထားတဲ့သူတွေကိုသူတို့ပြောသလိုမျိုးမိသားတကယ်စစ်ရလားဆိုတဲ့ဥစ္စာတကောတော့ကျွန်တော်တို့ဆက်ပြီးတော့စီစစ်နေတော့မှရှိသေးတယ်ဗျ
။ဖမ်းဆီးထားတဲ့သူတွေထဲမှာမန္တလေးတိုင်းစီပင်ကြီးတင်တန်းကျောင်းကနေမြောက်ဦးကိုပြန်လာကြတဲ့မိသားတပ်ဖွဲ့ဝင်တွေပါဝင်နေတာကြောင့်စီစစ်နေစေကာလအတွင်းကြိုတင်ပြောဆိုလို့မရကြောင်းခိုင်တုခါကပြောပါတယ်။
မိသားဆိုလို့ရှိရင်လည်းပဲเนาะတကယ်မိသားဖြစ်နေရင်တော့မိသားဆိုတဲ့ဥစ္စာကဒါဒီစစ်တပ်ရဲ့ဒီရန်အင်အားတွေထေးကဒါအဓိကဟိုအစိုက်ပိုင်းတွေလို့ပြောလို့ရတယ်ဟိုတိတ်မကြခင်ကတော့မှသူတို့အဲ့ဒီမှာဒီအစည်းအဝေးလောက်တာရှိသေးတယ်စစ်တပ်ရဲ့အဲ့ဒီမှာရေးရဲ့မိသားရဲ့အချင်းဦးစီးရဲ့ပေါ့เนาะသူတို့ဒီဟိုအေအေကိုနေပြီးတော့ဟိုထိထိရရပူပေါင်းရှင်မုန်းမယ်ဆိုပြီးတော့အဲ့လိုမျိုးအစည်းအဝေးတွေလောက်တာရှိသေးတယ်စစ်တွေပဲအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကလည်းပဲဒီလိုအပ်တဲ့ဟိုစစ်စစ်မှုတွေကတော့လောက်ရမယ်ဗျပြီးတော့ဒီစစ်စင်ရေးဇုံသေးမှာဒီဝင်ရောက်လာတဲ့အဲ့ဒီမတင်ခါစရာလှုပ်ရှားသွားလာမှုတွေအားလုံးကိုတော့ဒါကျွန်တော်တို့ကတော့စုံစုံရေးရစီစီရဖို့တာဝန်ရှိတယ်เนาะလုံချုံရေးရစစ်စစ်နေတဲ့ကာလမှာမလုပ်မယ်ဆိုတဲ့ဥစ္စာတင်ပြရတာကိုကြိုးပြုတ်လို့မရသေးဘူးဗ
ျမိတ္တတင်တန်းစင်လူငယ်18ဦးနဲ့သူမိသားဦးစီမှုသူတို့ဟာစစ်တွေကြောက်တော်တန်တွဲကွာဘူတီတောင်စတဲ့ရခိုင်ပြည်နယ်မြို့နယ်တီတီကဖြစ်ပြီးတော့ဇီးပင်ကြီးကနေတင်တန်းစင်ပြီးနေရတီတီကိုပြန်လာကြစဉ်အခုလိုဖမ်းဆီးခံခဲ့ရတာပါမိသားတပ်ဖွဲ့ဝင်တွေဟာတပ်မတော်ရဲ့အယံအင်အားဖြစ်ကြောင်းအေအေဖွဲ့ရဲ့ပြောဆိုမှုအပေါ်မှာအနောက်ပိုင်းတန်းစစ်တနာချုပ်တပ်မတော်ပြောခွေရပူမှုကြီးဝင်းစောဦးကအခုလိုပြောပါတယ်အဲ
ဒီမိသားတပ်ဖွဲ့ဝင်တွေဆိုတော့သူ့ဟာဘာမှတပ်မတော်အယံအင်အားတွေဆိုတော့ရှောက်ပြောတာသူ့ဟာဘာလို့ဆိုပြီးလုပ်နေတဲ့အဖွဲ့ကြီးကိုဒီကောင်းလေးကြည့်တယ်သူ့ဟာရှောက်ပြောတာ
ဖန်စီထားတဲ့သူတွေထဲမှာမိသားတပ်ဖွဲ့ဝင်19ဦးအေရှာဝေါ်ကွန်မြူနီဝန်ထမ်း10ဦးနဲ့ခရီးသည်ပေါင်း30ကျော်ပါဝင်နေတာပါအပြည့်မရှိတဲ့သူတွေပြန်လုပေးရေးဟာရုံချုပ်ရဲ့ညွှန်ကြားချက်ရလှုပ်ဆောင်သွားမယ်လို့ခိုင်တုခကဆက်ပြောပါတယ်
။ဒီအပြည့်မရှိတဲ့လူတွေကိုတော့ဒါနောက်ပိုင်းမှာတော့ဒါကျွန်တော်တို့အကောင်းဆုံးဆောင်ရွက်မှာပေါ့နော်။ဒါကတော့ကျွန်တော်တို့ရဲ့ဒီရုံချုပ်ကဆုံးဖြတ်ချက်နဲ့ပဲဆိုင်ပါတယ
်။အဖမ်းစီခံရတဲ့သူတွေပြန်လည်လွတ်မြောက်ရေးနဲ့နေမြေလုံခြုံရေးအတွက်သတ်မတော်ကနေနေမြေလုံခြုံရေးဆောင်ရွက်နေတယ်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ကဘူမှုကြီးဝင်းစောဦးကပြောပါတယ်
။ဘာမှဆက်သွယ်နေရတယ်ဆက်ပြီးတော့မှနေမြေချင်းတင်းမှုလုပ်နေတယ်မရှိဘူး။ဒါပဲပြောလို့ရတယ်။ကျွန်တော်တို့ကနေမြေရှင်းလင်းလုပ်နေတာပဲ
ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲဖြစ်စဉ်တွင်တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်မတင်ကားသူတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေကနေ့ထိတပ်မတော်ကနေတန်တရားနဲ့ဖမ်းဆီးစစ်ဆေးခံရတဲ့သူတွေရာနဲ့ချီရှိနေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ဘက်ကလည်းအစိုးရတပ်မတော်လုပ်ငန်းနဲ့သက်ဆိုင်သူတွေကိုဖမ်းဆီးမှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ။
နိုင်ကိုအိမ်ပါရှင်ဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့သတင်းကျလားပြည့်သတင်းကျမိထွန်းပွဲတော်အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ပြည်ရင်းပြည်ပဖျားဖူးတဲ့သူတွေနဲ့အမဲစီကားလျက်ရှိတဲ့ရွှေဒဂုံစည်တော်ကြီးမှာတော့သတင်းကျလားပြည့်နေကကြက်ပြန်မကြဖျားဖူးလာသူတွေနဲ့ပြည့်နှက်လို့နေပါတယ်။နေ့စဉ်သတင်းကျရောက်တဲ့အချိန်တိုင်းစီကားလျက်ရှိတဲ့ရန်ကုန်မြို့ကရေကျော်ပွဲစည်းမှာလဲစားတောက်ပွဲအစုံကိုလာစားတောက်နေကြတဲ့လူကြီးလူငယ်အရွယ်ဆုံးနဲ့စီကားနေကြပါတယ်။ရန်ကုန်မြို့ကလူစီကားတဲ့နေရာတွေမှာသတင်းကျပွဲတော်ဆင်နွှဲကြတဲ့အကြောင်းကိုတော့ကိုယ်တိုင်တွားရောက်ခဲ့တဲ့ VOA သတင်းတောက်စုစုကတင်ဆက်ထားပါတယ်
။ဗုဒ္ဓဘာသာဝင်တို့ရဲ့အထွတ်မြတ်ထားရာနေထူးနေမြတ်တွေကတခုဖြစ်တဲ့အဘိဓမ္မာအခါတော်နဲ့သတင်းကြလာပြင်းနေမှာမြတ်စွာဘုရားရှင်ကိုအစဉ်လာအားဖြင့်မိပူဇော်ကြတာအပြင်ဥပုပ်တိလစောက်တည်ကြသူတွေလည်းရှိပါတယ်။မြတ်စွာဘုရားကနတ်မြမာပရိသတ်တွေကိုအဘိဓမ္မာတရားဟောကြားပြီးလူပြည်ကိုပြန်ဆင်းလာတဲ့ဒီသတင်းကြလာပြင်းညမှာလူသားတွေကစီမီထွန်းကျူဆူကြတဲ့အစဉ်လာကနေအခုလိုသတင်းကြွလာပညာရောက်တိုင်းဖျားရှင်ကိုရီမှန်ပြီးစီမီပူဇော်တဲ့အစဉ်လာဖြစ်လာခဲ့တာလို့ဆိုပါတယ်။အဲ့ဒီလိုနေထူးနေမြတ်မှာဗုဒ္ဓဘာသာဝင်တွေကဖျားစီရီတော်တွေကိုလာရောက်ဖူးမြော်ပြီးသူတို့ရဲ့ကောင်းချင်းမင်္ဂလာတွေကိုအစတီးတဲ့နေ့ဖြစ်လဲသတ်မှတ်ကြတဲ့အကြောင်းဒေါ်တင်တင်သိန်းကပြောပါတယ်
။ဖျားကိုဖူးမြော်ကြတော့ရင်းနဲ့မြန်မာပြည်သူပြည်သားတွေနဲ့တကွာတကဘာလုံးကအားလုံးကဘာသူကဘာသားအားလုံးရင်ကျင်းချမ်းချမ်းနဲ့ကျမချမ်းသာကြပါစေလို့အားလုံးကဆုတောင်းပေးပါတယ်
။ပြည်ရင်းကဖျားဘူးလာသူတွေအပြင်နိုင်ငံခြားခီးသွွားဧည့်သည်တွေနဲ့ပါရာသီမြွေစီကားလျက်ရှိတဲ့ရွှေဒဂုံစည်တီတော်မှာသတင်းကျလာပြည်ညမှာကလာရောက်ဖူးမြော်သူတွေနဲ့စီကားနေပါတယ်။ရန်ကုန်မြို့ကသတင်းကျပွဲတော်တွေထဲမှာလူစီကားဆုံးနေရာတစ်ခုဖြစ်တဲ့ရေကျော်ပွဲစည်းဟာနှစ်စဉ်နှစ်တိုင်းလိုပဲစီကားလာပါတယ်။ဒီနေ့ရေကျော်စည်းပွဲတော်ကိုအောက်တိုဘာလ10ရက်ကနေ14ရက်အထိ5ရက်တိုင်းကျင်းပခဲ့ပါတယ်။ရန်ကုန်မှာရှိနေတဲ့လူငယ်တွေမရောမဖြစ်သွားရောက်လည်ပတ်တဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဖျားပွဲတော်တွေမှာမပါမဖြစ်တဲ့အရာကတော့စားတောက်ဖွဲ့အစုံလင်ကိုရောင်းချကြတာနဲ့အဲ့ဒီဆိုင်တွေမှာလူကြီးလူငယ်အရွယ်အစုံကကြိတ်ကြိတ်တိုးဝယ်စားကြတာပါ။ဖျားပွဲတွေကိုဝေးလံတဲ့တနေတစ်ချီကနေညအိတ်လာကြတဲ့သူတွေရှိသလိုကိုပြည့်သိန်းကျော်လိုလူငယ်တွေကတော့ကိုယ်အိမ်နဲ့နီးလို့ဆိုပြီးလာကြသူတွေလည်းရှိပါတယ်။
ကျားဒီကြီးကြွယ်တဲ့ကိုနှစ်တိုင်းကျောင်းဘုံထောင်မှာနေရဲဆိုတော့တည်ရမလားနှစ်တိုင်းပဲလာဖြစ်တယ်ခင်ဗျဟုတ်ပြီးတော့ကျွန်တော်ကလည်းပျော်တဲ့တည်းလူငယ်တယောက်ဆိုတော့အဲ့လိုမျိုးပါဟုတ
်ရန်ကုန်မြို့သတင်းချုပ်ပွဲတော်ရဲ့မပါမဖြစ်အစင်လာတစ်ခုအဖြစ်တည်ရှိလာခဲ့တဲ့ရေကျော်ပွဲစီဟာအကြောင်းမျိုးမျိုးကြောင့်2000ခုနှစ်ကစပြီး10နှစ်ကျော်ကြာမချင်းပါနိုင်ခဲ့ပါဘူးဒါပေမဲ့2011ခုနှစ်ကစပြီးဒီပွဲကိုပြန်လည်ချင်းပါပစ်ခဲ့ပြီးပွဲစီရက်တွေမှာမိုးရွာတာနဲ့နှစ်ဆင်ကြုံရပေမဲ့အမဲလူစီကားလျက်ရှိပါတယ်သတင်းကျဟာဘာသာရေးပွဲတသက်ကြီးပဲတော့မဟုတ်ပါဘူးဒီသတင်းကျအားလည်းရမှာသာသမီတွေကမိဘအဖိုးအဖွားတွေဆရာသမားတွေကိုလက်ဆောင်ပစ္စည်းတွေဝယ်ပြီးကြောကြတဲ့အစင်လာဟာလည်းမြမရင်ချိန်မှုရဲ့ထူးခြားတဲ့ဝိသေသတစ်ခုဖြစ်ပါတယ်ပြောင်းလဲတိုးတက်လာနေတဲ့နည်းပညာတွေအပေါ်လူငယ်တွေအာယုံပြောင်းပြီးသတင်းကျမှာကြောတဲ့အစင်လာပျောက်ပြတ်သွားမှာလူကြီးတွေကစိုးရိမ်နေကြပြီးဒီလိုရင်ကျေးတဲ့မြမအမွေအနှစ်ပျောက်ပြတ်မသွားအောင်ထိမ့်သိမ့်ဆောက်ရှောက်ကြဖို့တိုက်တွန်းပြောဆိုနေကြပါတယ်ရှင်
စုစုပါရှင်ဆက်ပြီးတော့လူပေါင်းသေးပါတီတီထောင်ချင်း32နှစ်ပြည့်တဲ့အချိန်မှာပါတီဘက်ကပြောကြားချက်သတင်းကိုဆက်ချင်ပါတယ်လူပေါင်းသေးဒီမိုကရက်တစ်ပါတီဟာဒီမိုကရေစီအရေးလူ့အခွင့်အရေးငြိမ်းချမ်းရေးတိုင်းရင်းသားတန်းတူအခွင့်အရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ပါတီစတင်တည်ထောင်တဲ့အချိန်ကတည်းကစုပ်ကိုင်လာခဲ့တဲ့မူဝါဒတွေကနေပြောင်းလဲသွေဖီသွားခြင်းမရှိပါဘူးလို့ပါတီတည်ထောင်ချင်း32နှစ်ပြည့်အခမ်းအနားမှာဥက္ကဋ္ဌဦးအောင်မိုးစောကပြောကြားလိုက်ပါတယ်1990ပြည့်နှစ်ရွေးကောက်ပွဲနောက်ပိုင်းပါတီတစ်ခုလုံးထိုင်းမြန်မာနယ်စပ်ကိုတောခိုသွားခဲ့တဲ့အတွေ့အကြုံရှိထားတာကြောင့်တိုင်းရင်းသားတွေအပေါ်မှာတခြားနိုင်ငံရေးပါတီတွေနဲ့မတူတဲ့နားလည်သဘောပေါက်မှုတွေရှိထားကြောင်းလည်းဥအောင်မိုးစောကပြောပါတယ်အပြည့်အစုံကိုတော့အခမ်းအနားကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူထားတဲ့ကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ
်1988ခုနှစ်ဒီမိုကရေစီအရေးလူထုလှုပ်ရှားမှုကြီးအပြီးမှာပေါ်ပေါက်လာခဲ့တဲ့နိုင်ငံရေးပါတီတွေကလူငယ်တို့အများစုရဲ့ထောက်ခံမှုရခဲ့တဲ့လူပေါင်းသစ်ဒီမိုကရက်တစ်ပါတီ DPNS တီထောင်တဲ့32နှစ်ပြည့်အခမ်းအနားကိုဒီကနေ့အောက်တိုဘာလ14ရက်နေ့မှာရန်ကုန်မြို့မှာရှိတဲ့ပါတီဌာနချုပ်မှာကျင်းပခဲ့တာပါလက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့စတင်တရေတလာဘုံပါတီတက်တန်းတို့မှာတူညီကြပေမဲ့နောက်ပိုင်းမှာမတူညီတဲ့နိုင်ငံရေးဖြစ်စဉ်တွေကိုဒီပါတီနှစ်ခုဖြတ်တန်းခဲ့ကြရတာပါ NLD အပါအဝင်တခြားနိုင်ငံရေးပါတီတွေနဲ့လူပေါင်းသစ်ပါတီရဲ့မတူညီတဲ့အချက်ကတော့လူပေါင်းသစ်ပါတီဟာ1990ခုနှစ်ရွေးကောက်ပွဲနောက်ပိုင်းပါတီတစ်ခုလုံးတောခိုသွားခဲ့တဲ့ဖြစ်ရပါနိုင်ငံရေးပါတီတစ်ခုအနေနဲ့ကြမ်းတမ်းတဲ့အခက်အခဲတွေကိုဖြတ်တန်းခဲ့ရပေမဲ့32နှစ်ကြာလာတဲ့ခေတ်အချိန်အထိ ပါတီတီထောင်စဉ်ကရှိခဲ့တဲ့မူဝါဒတွေကနေတွေ့ဖယ်မသွားသေးဘူးလို့ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ
်။ကျွန်တော်ရဲ့နိုင်ငံရေးယက်တည်မှုတွေကဒီနေ့အချိန်တွေအနှစ်သာရရဘာမှပြောင်းလဲတာမရှိသေးပါဘူး။တစ်တစ်ချက်ဒီမိုကရေစီရေနှစ်တစ်ချက်လူ့အခွင့်ရေသုံးအမျိုးသားအများရဲ့ဥနာလိုငြိမ်းချမ်းရေးပေါ့ဗျာ။နောက်တစ်ခုကဒီဖယ်ရပီတောင်စုတည်ဆောက်ရေးနောက်တစ်ခုကကိုယ်တိုင်းကိုယ်ပြည်ကိုတကယ်အစဉ်ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုဖြစ်ယက်တည်နိုင်အောင်ကြိုးစားရေးပေါ့။
ပါတီတစ်ခုလုံးတောက်ခုသွားခဲ့ပြီးတဲ့နောက်တိုင်းရင်းသားဒေသတွေမှာသူတို့နဲ့အတူတူနေထိုင်ခွင့်ရခဲ့တဲ့အတွေ့အကြုံတွေကခဏိမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အခက်အခဲအကြက်တဲကိုအများကြီးအထောက်အကူပြုစေမယ်လို့လည်းဥအောင်မှုစောကပြောပါတယ်။
တစ်ချက်ကတော့ဒီတိုင်းရင်းသားလူမျိုးစုတွေနဲ့ပတ်သက်လို့ပေါ့နော်အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတဲ့အပေါ်မှာကျွန်တော်တို့တည်ကြာကြနားလည်ခဲ့ရတယ်။ဒီအချက်ကကျွန်တော်တိုင်းပြည်အနာဂတ်မှာဖက်ဒရယ်ပြည်ထောင်စုတီဆောက်မယ်လို့နိုင်ငံရေးအင်အားစုတွေပြောနေကြတယ်။ဒီအတွက်အများကြီးအထောက်အကူဖြစ်တယ်
။လူပေါင်းတစ်ဒီမိုကရက်တစ်ပါတီဟာလာမယ့်2020အထွေထွေရွေးကောက်ပွဲကြီးမှာဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေတာပါ။လက်ရှိအနာရပါတီလည်းဖြစ်နိုင်ငံရေးမှာအဖက်ဖက်ကဩဇာကြီးမှပြီးအသာစီးရနေတဲ့ပါတီလည်းဖြစ်တဲ့ NLD ပါတီကိုရှင်ပြိုင်နိုင်ဖို့မလွယ်ကူလာပါဘူး။ဒါပေမဲ့လူပေါင်းတစ်ဒီမိုကရက်တစ်ပါတီဟာဗျူဟာကြကြနဲ့အနိုင်ရနိုင်ခြေရှိတဲ့မဲဆန္ဒနယ်တွေမှာသာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတယ်လို့ဦးအောင်မိုးစောကပြောပါတယ
်ကျွန်တော်တို့တကယ်အားကောင်းနိုင်တဲ့ကျွန်တော်တို့ဝင်ပြီးတော့ကောင်းကောင်းမွန်မွန်ရှင်ပြိုင်နိုင်တဲ့ဒေသတွေကိုပဲကျွန်တော်တို့ရွေးချယ်ပြီးတော့အသေးချာတာဂက်ထားပြီးတော့ဟောကျွန်တော်တို့စီစဉ်တာဖြစ်ပါတယ
်သူတို့ပါတီအနေနဲ့2020ရွေးကောက်ပွဲမှာအတိုင်းအတာတစ်ခုအထိအနိုင်ရပြီးလွတ်တော်အတွင်းမှာပြည်သူတွေရဲ့အမြင်သဘောထားတွေကိုထင်ရှားပြီးပြောနိုင်ဆိုနိုင်ပြီးမြန်မာနိုင်ငံရဲ့ဥတီယာကိုထိန်းကျောင်းနိုင်တဲ့နိုင်ငံရေးပါတီတစ်ခုအဖြစ်ရပ်တည်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဥအောင်မိုးစောကပြောပါတယ်။တချိန်က NLD ပါတီပြည်ရင်ဒုတိယအင်အားအကြီးဆုံးနိုင်ငံရေးပါတီကြီးတစ်ခုဖြစ်ခဲ့တဲ့အပြင်လူငယ်တို့ရဲ့ထောက်ခံမှုအများပြားရရှိခဲ့တဲ့လူပေါင်းတစ်ဒီမိုကရက်တစ်ပါတီကိုနိုင်ငံရေးစိတ်ဝင်စားသူအတိုင်းဝိုင်းကလွှဲလို့အခုချိန်မှာတည်တဲ့သူနည်းသွားပြီလို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်လဲ2020ရွေးကောက်ပွဲအတွက်အပါအဝင်ပါတီစည်းဝေးလုပ်ငန်းတွေကိုအရှိန်မြင့်လှုပ်ဆောင်နေကြောင်းပြောပါတယ်။ဒီကနေ့ကျင်းပတဲ့ပါတီတီထောင်ချင်း32နှစ်ပြည့်အခမ်းအနားကိုတော့ပါတီဝင်တွေဖိတ်ကြားထားတဲ့ဧည့်သည်တွေနဲ့နိုင်ငံရေးစိတ်ဝင်စားသူတွေအပြင်တိုင်းရင်းသားခေါင်းဆောင်တချို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။ Rush Bank ya ဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပေးရတာကလူ့ထုကနေပြီးတော့ဒဲအတင်မြောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်ထိအားကောင်းကြံ့ခိုင်နေပြီလဲ။အစိုးရအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါသလား။လာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစည်းအဝေးလွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှိလို့ကျေးဇူးပါတယ်ခင်ဗျာ
။မနေ့ပြန်အင်္ဂါညဒိုင်းလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှိနေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဂျပန်မုန်တိုင်းရဲ့နောက်ဆက်တွဲအခြေအနေသတင်းလွှာကိုတင်ဆက်ပေးကြပါမယ်။ဂျပန်နိုင်ငံမှာလူပေါင်း30ကျော်သေဆုံးခဲ့ရပြီးတော့တိုကျိုမြို့တော်ကြီးယာယီရနာသွားတဲ့အထိဆိုးဆိုးဝါးဝါကြုံခဲ့ရတဲ့အင်အားပြင်းတိုင်ဖုန်းတန်ကိုခံခဲ့ရပြီးတဲ့နောက်မှာတော့မနေ့တနင်္ဂနွေနေ့ကနေစလို့ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်လှုပ်ဆောင်နေပါတယ်။ Hagibis.တိုင်ဖုန်းမုန်တိုင်းကြောင့်ဂျပန်နိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတော့မိုးအကြီးကျယ်ရွာသွန်းမြေရည်တွေတက်ပြီးတော့ရေကြီးရေရှမ်းတာတွေကြုံခဲ့ရတာပါ။လောလောဆယ်မှာတော့အင်ဂျီတသန်းဝက်နီးပါးလျက်စင်ပြီးပြတ်တောက်နေပါတယ်။ရေအားထန်တဲ့ပြည်သူတွေကိုကူညီဖို့နဲ့ပျောက်ဆုံးနေတဲ့သူတွေကိုရှာဖွေဖို့အတွက်ကိုတော့အစိုးရကတပ်ဖွဲ့တွေထောင်နဲ့ချီပြီးဆေးလွှတ်ထားပါတယ်။ပျောက်ဆုံးနေသူတချို့လည်းရှိနေသေးတာကြောင့်သေဆုံးသူဦးရေကထတ်တိုးလာနိုင်ွယ်ရှိတဲ့အကြောင်း VOA သတင်းတောက်ဇလတိကဟုတ်ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
။မုန်တိုင်းကြောင့်မိုးအကြီးကျယ်ရွာပြီးမြေတွေတက်ရကနေရေပိသိဒေသတွေမှာပိတ်မိနေတဲ့သူတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ကူညီကယ်ဆယ်ရေးသမားတွေကကြိုးစားနေကြပါတယ်။ဂျပန်နိုင်ငံအလဲပိုင်းနေရာအတော်မများကရက်ွက်တွေမှာဆူဆူဝါဝါရေကြီးနေတာပါတာမာကာဝါမြို့ရေရှမ်းတက်ရာကနေတိုကျိုမြို့အရှေ့ပိုင်းစီဒါဂါယာမြို့ကဆေးရုံရေလွှမ်းသွားခဲ့ပြီးလူနာပေါင်း160ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်ဆေးရုံဝန်ထမ်းတူကအခုလိုပြောပြပါတယ
်ဆေးရုံအောက်ထပ်ထိရေတွေတက်လာခဲ့ပြီးလူနာမပုံနေဌာနရေမြုပ်သွားတာမှာရေကရင်မတ်ထိကိုရောက်ခဲ့ပါတယ်
မုံတိုင်းကြောင့်အင်ဂျီ၄သိန်းကျော်လျှက်စစ်ပြီးပြတ်တောက်နေပါတယ်။အစိုးရရဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့တော့ဝန်ကြီးချုပ်ရှင်စုအာဘေကတနင်္ဂနွေနေ့ကနိုင်ငံကိုမိန့်ခွန်းပြောရမှာအခုလိုပြောသွားခဲ့ပါတယ်
။ကယ်ဆယ်စစ
်လက်တလောကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရဲမီးသက်ကမ်းခြေဆောင်တပ်ဖွဲ့တွေနဲ့အတူကာကွယ်ရေးတပ်ဖွဲ့ရင်အား28,000ကိုတာဝန်ချထားပါတယ်။ထိခိုက်ပျက်စီးသွားတဲ့အခြေခံစောင့်ဝင်တွေပြန်လည်ပြုပြင်ဖို့ရင်းနဲ့လက်စမီပြန်ရဖို့တည်ယူဖို့ဆိုရင်လုပ်ငန်းတွေပြန်စနိုင်ဖို့သက်ဆိုင်ရာအစိုးရဌာနတွေကဆက်လက်ဆောင်ရွက်နေပါတယ်
။ထိခိုက်ပျက်စီးမှုတွေထဲမှာတော့နိုင်ငံအလဲပိုင်းနာဂါနိုဒေသကချီကူမာမြစ်ရေရှမ်းလို့ကြုံရတဲ့ပျက်စီးမှုကအဆိုးဆုံးပဲလို့အစိုးရအရာရှိတွေကပြောပါတယ်။လက်ရှိရေကြီးနေတဲ့နေရာတွေမှာရေပြန်ကျသွားပြီးတော့မှသာပျက်စီးဆုံးရှုံးမှုပမာဏကိုသေချာသိနိုင်မှာပါ။တနင်္ဂနွေနေ့မုန်တိုင်းထွက်ခွာသွားပြီးတဲ့နောက်မှာကိုပဲမြေရဆက်တက်နိုင်သေးတဲ့အန္တရာယ်ရှိနေသေးတယ်လို့တခြားထိခိုက်ပျက်စီးမှုတွေလည်းဆက်ပြီးကြုံရနိုင်သေးတဲ့အကြောင်းအာဏာပိုင်တွေကသတိပေးထားပါတယ်။ဒါပြင်ရေကြီးမှုကြောင့်အသက်အန္တရာယ်ထိခိုက်နိုင်တဲ့မြေပြိုမှုတွေလည်းဖြစ်နိုင်သေးတဲ့အကြောင်းဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှိဒါဆူဂါကသတိပေးပြောဆိုထားပါတယ်။
အုံကတောင်တိုင်းဖုဒီတိုင်ဖုန်းကဂျပန်ရှေ့ပိုင်းကိုတော်ကြီးကြေးပြပြန်နဲ့စူးစူးဝါးပျက်စီးစေခဲ့တာပါ။စင်စုနေပေါင်း73ခုထက်မနည်းမှာမိုးအကြီးကျယ်ရွာသွန်းနိုင်သေးတယ်ဆိုတာကိုအထူးသတိပေးချက်တွေထုတ်ထားပါတယ်။ရေလောင်တမန်တွေကနေပြီးတော့ရေပေါ်ရေဖောက်ချခဲ့ရတာတွေရှိသလိုမြစ်တော်များများရေရှမ်းနေပါတယ်။မိုးရေပမာဏဆန်ငင်တင်များပြခဲ့တာပါ။
တိုချိုမြို့တော်ကနရီတာနဲ့ဟန်နီတာလေးစိတ်တွေမှာလေရင်ဆင်းသက်ဖို့ကန့်သက်ချက်တချို့ကိုတနင်္ဂနွေနေ့ကပြန်လဲရုပ်သိမ်းခဲ့တယ်ဆိုပေမဲ့လေရင်ခီးစင်ပေါင်း800ကျော်ကိုတော့ဖျက်ခဲ့ရပါတယ်။အများယထားခီးစင်တချို့လည်းဖျက်ခဲ့ရတာပါ။အရာပြင်းတိုင်ဖုန်ဟာကီပစ်ဟာဂျပန်နိုင်ငံပင်မကျွန်းကြီးဖြစ်တဲ့ဟွန်ရှူကျွန်းကိုစနေနေ့ညနေပိုင်းကစတင်ဝင်ရောက်ခဲ့တာဖြစ်ပြီးမိုးအကြီးကျယ်ရွာသွန်းပြီးတော့လေပြင်းမုန်တိုင်းတွေတိုက်ခဲ့တာပါတိုချိုအနောက်တောင်ပိုင်းကျွန်းဆွယ်ကတော့မုန်တိုင်းထံအဆိုးအဝါဆုံးခံခဲ့ရပါတယ်ဂျပန်နိုင်ငံမှာဒီကနေ့တင်းနေလာနေကိုနိုင်ငံရဲ့အားကစားနေအဖြစ်သတ်မှတ်ထားတာကြောင့်ဒီသတင်းပဲရုံးပိတ်ရက်၃ရက်ရှိပေမဲ့လို့လည်းမုန်တိုင်းကြောင့်လူတွေမနာခဲ့ကြတဲ့အပြင်အခုလိုဒုက္ခတွေကြုံတွေ့နေရတာဖြစ်ပါတယ်ရှင်
မကင်ဖြူတွေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညနေခင်းအတွက်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်။ Syria နိုင်ငံမြောက်ပိုင်းကိုဝင်တိုက်နေတဲ့ Turkey တပ်တွေကိုခုခံတိုက်ခိုက်ဖို့ Syria နိုင်ငံ내ကကလူမျိုးတွေနဲ့သဘောတူညီမှုရခဲ့ပြီးနောက်တရက်မှာပဲ Syria တပ်တွေ Turkey နဲ့နယ်စပ်မြို့တစ်ခုကိုဒီကနေ့ရောက်ရှိလာပါတယ်။နယ်စပ်နဲ့ကီလိုမီတာ20လောက်သာဝေးတဲ့ Delta မြို့ကို Syria အစိုးရတပ်တွေရောက်သွားပြီလို့အစိုးရပိုင်းသတင်းဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ကတ်တပ်တွေဘက်ကနေ Turkey ကိုတိုက်ခိုက်ပေးဖို့ကတ်လူမျိုးတွေ Syria တွေနဲ့ Syria ရဲ့အဓိကမဟာမိတ် Russia တို့ကြားမှာထူးထူးခြားခြားသဘောတူခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကလိုက်ရောမှုတွေမလုပ်ခင်မှာအမေရိကန်အနေနဲ့မြောက်ကိုရီးယားရဲ့တောင်းဆိုမှုမှန်သမျှကိုလုပ်ပေးဖို့တောင်းဆိုရဲဆိုတာကိုတောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ကြီး Harry Harris ကပြောကြားလိုက်ကပါတယ်။တောင်ကိုရီးယားမှာဒီကနေ့ထုတ်ဝေတဲ့ Dong-ae Ilbo သတင်းစာနဲ့တွေ့ဆုံမေးမြန်းကမ်းမှာသံအမတ်ကြီး Harris ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။စပိန်နိုင်ငံမှာကက်တလိုးနီးယားဒေသကိုလွတ်လပ်ရေးကြေညာပြီးတော့အသေးစားလွတ်လပ်တဲ့နိုင်ငံတစ်ခုထူထောင်ဖို့2018ခုနှစ်ကကြိုးစားခဲ့တဲ့ခွဲထွက်ရေးခေါင်းဆောင်6ယောက်ကိုစပိန်တရားရုံးချုပ်က6နှစ်ကနေ73နှစ်ကြားထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။သူတို့အလုံးအပေါ်တရားစွဲထားတဲ့အထက်မှာအပြင်းထန်ဆုံးဖြစ်တဲ့ပုံကံမှုပုံမှန်အတွက်ကိုတော့တရားသည်လွှတ်ပေးလိုက်ပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုးနီးယားဒေသရဲ့ဒုသမ္မတဟောင်းဦးရီယယ်ဂျွန်ဂဲရက်စ်ကိုတော့နိုင်ငံတော်အကြီးအကျယ်ပြည့်အောင်လုပ်မှုပြည်သူ့ဘဏ္ဍာအလွဲစားသုံးစားလုပ်မှုတို့နဲ့ထောင်ဒဏ်အများဆုံး73နှစ်ချခဲ့ပါတယ်။ကမ္ဘာဆိုင်ရာမွေးတင်မှုတိုက်ဖြတ်ရေးမှာကူညီခဲ့တဲ့စီးပွားရေးပညာရှင်3ယောက်ကို2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်စီစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုလည်းနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is